တရုတ်နိုင်ငံမှာရွေးရနှစ်သစ်ကူးကာလအဖြစ်မြင်းနစ်ကိုကျေဆွေတဲ့အနေနဲ့မိသားစုတွေဆုံကြပြောင်းလဲတွေပေါက်ကျတဲ့အခမ်းအနားတွေကျင်းပနေကြပေမဲ့ဟောင်ကောင်ကျွန်းမှာတော့နိုင်ငံရေးနဲ့ဆက်နွယ်တဲ့လှုပ်ရှားမှုတွေကိုလည်းတွေ့ရပါတယ်။ရွေးရအစဉ်လာတိုင်းအစားအသောက်တွေပန်းတွေကိုရောင်းချနေကြတဲ့အပြင်ဟောင်ကောင်ရဲ့ Victoria ပန်းခြံမှာကျင်းပနေတဲ့6ရက်ကြာပွဲတော်မှာတော့မတူညီတဲ့အယူဆတွေနဲ့နိုင်ငံရေးအပြိုင်ပွဲတွေလည်းပါဝင်နေတာပါ။ဟောင်ကောင်အစိုးရကိုလိုလားတဲ့နိုင်ငံရေးပါတီက Digital Radio တစ်လုံး၊စံခေါက်ဆဲတုံးနှစ်ထုံးနဲ့ပင်လယ်စာတန်ဖိုးတစ်ခုပါဝင်တဲ့အထုပ်တွေကိုဈေးချွတ်ချွတ်ရောင်းချပါတယ်။ဒီမိုကရေစီလိုလားတဲ့အုပ်စုတစုကတော့အစိုးရနဲ့ပတ်သက်လို့သူတို့ရဲ့ခံစားချက်တွေကိုတခြားသူတွေမေ့လျော်မသွားအောင်အတိပေးတဲ့အနေနဲ့ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှူးစီဝိုင်လောင်းရဲ့နှစ်နာပုံရိုင်းနှီးထားတဲ့အင်တာသုံးစက်ကူလေးတွေကိုရောင်းချခဲ့ကြတာပါ။ဒီနေ့တရုတ်ရိုးရာနှစ်တစ်ခုပွဲတော်အတွင်းနိုင်ငံရေးနဲ့ဆက်နွယ်တဲ့ကိစ္စတွေမှာရိုးရာအမှုပညာရှင်တွေလည်းအနေနဲ့အများမကင်းကြပါဘူး။စာရေးဆရာချန်ကင်မန်းကတော့နိုင်ငံရေးနဲ့ဆက်နွယ်တဲ့ဖန်တီးမှုအများစုကိုတော့လူငယ်တွေကတောင်းဆိုလို့ဖန်တီးခဲ့ကြတာဖြစ်တယ်လို့ပြောခဲ့ပါဗျ။